ကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲဟာအတုအယောင်ပါလို့ကုလသမဂ္ဂရဲ့တတိယကော်မတီအစည်းအဝေးမှာပြောလိုက်ပါတယ်။လူခွင့်ရေးလူသားချင်းစာနာမှုနဲ့ယဉ်ကျေးမှုကိစ္စရပ်တွေကိုအဓိကထားဆွေးနွေးတဲ့ဒီကုလသမဂ္ဂရဲ့တတိယကော်မတီအစည်းအဝေးမှာကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းရဲ့ပြောဆိုချက်ကိုမနေ့အင်္ဂါနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီတတိယကော်မတီအစည်းအဝေးရဲ့တရားမျှတမှုပြည်မှုဆိုင်ရာထွေထွေဆွေးနွေးပွဲတွေကိုတနေ့တနင်္လာနေ့ကကျင်းပခဲ့တာမှာတော့တန်မတ်ကြီးဦးကျော်မိုးထွန်းကမြန်မာစစ်တပ်ရဲ့အတူအယောင်ရွေးကောက်ပွဲဟာတရားမျှတမှုလည်းရှိမှာမဟုတ်ဘူးလွတ်လပ်မှုလည်းရှိမှာမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာကျင်းပဖို့တင့်လျော်တဲ့အခြေအနေမှာမရှိတဲ့ရွေးကောက်ပွဲကိုမြန်မာပြည်သူတွေကလည်းထောက်ခံမှုမရှိပါဘူးလို့ဦးကျော်မိုးထွန်းကထည့်ပြောခဲ့ပါသေးတယ်ဒါအပြင်မြန်မာစစ်တပ်အာဏာသိမ်းပြီးပြည်မှုဆိုင်ရာတရားဥပဒေစိုးမိုးမှုတွေရိုးရွင်းလာတာအရင်ရွေးကောက်ခံအစိုးရလက်ထက်တုန်းကမွေးစင်းနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုနှိမ်နင်းရေးကြိုးပမ်းမှုတွေမှာအဟံတားဖြစ်ခဲ့ရတယ်လို့လည်းဦးကျော်မိုးထွန်းကထောက်ပြခဲ့ပါသေးတယ်။တစ်ချိန်တည်းမှာပဲမြန်မာစစ်တပ်အနေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်လူမဆန်ကျူးလွန်ရက်စက်မှုတွေအတွက်လည်းတရားမျှတမှုတွေရဖို့နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ကူညီထောက်ပံ့ပေးဖို့ကိုလည်းဒီတတိယကော်မတီအစည်းအဝေးမှာတောင်းဆိုခဲ့ပါသေးတယ်ဒီမတိုင်ခင်ကုလရဲ့ဥပဒေဆိုင်ရာကော်မတီကတော့တဘာဝဘေးရန်ရဲ့ဆိုင်ရာဆွေးနွေးပွဲမှာလည်းရေဘေးအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြန်မာပြည်သူတွေစီကိုနိုင်ငံတကာအကူအညီတွေရောက်ဖို့အပြင်လူကနေပြုလုပ်တဲ့စစ်ဘေးအန္တရာယ်ကိုလည်းထည့်သွင်းပြဋ္ဌာန်းဖို့လိုတယ်ဆိုတာကိုဦးကျော်မိုးထွန်းကထည့်သွင်းဆွေးနွေးခဲ့ပါတယ်ရှင်